မနေ့ကပြန်လည်ကျင်းပတဲ့ပထမအကြိမ်လွှတ်တော်အစည်းအဝေးတွေဟာလာမယ့်ဇန်နဝါရီ31ရက်နေ့မှာတက်တန်းကုန်ဆုံးပြီးဒုတိယအကြိမ်လွှတ်တော်အစည်းအဝေးတွေကိုကျင်းပရတော့မှာဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ဥပဒေအရရွေးကောက်ပွဲကျင်းပပြီး2လအတွင်းပြည်ထောင်စုလွှတ်တော်အသစ်ကိုလက်ရှိလွှတ်တော်နာယကကခေါ်ယူပေးရမှာဖြစ်တယ်လို့ဥပဒေကြမ်းပူးပေါင်းကော်မတီအတွင်းရေးမှူးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစောလာထွန်းကပြောပါတယ်။
ဒီလွတ်တော်ရဲ့အချိန်ပြောင်းပေါ့နော်ဒါကတော့ငါနဲ့တာပြီးမှမလဲမတွေ့တွေ့ကြုံရမယ့် process ပေါ့အဲ့ဒီလုပ်ငန်းစဉ်ကိုဒါအခြေခံဥပဒေမှာလည်းတိတိကျကျပြန်ထန့်ထားပြီးဖြစ်ပါတယ်နောက်ပြည်ထောင်စုလွတ်တော်ဆိုင်ရာဥပဒေနည်းဥပဒေမှာလည်းဒါတွေထည့်ထားတယ်အခုလက်ရှိပထမကြိမ်လွတ်တော်တက်တန်းဟာဇန်နဝါရီလ31ယခုကျင်းပမဲ့ဒီလွတ်တော်73ကြိမ်မြောက်ဟာနောက်ဆုံးဖြစ်မှာပေါ့အဲ့တော့ဒီ73ကြိမ်မြောက်ပြီးသွားပြီဆိုတာနဲ့ဒီလွတ်တော်ကိုယ်စားလှယ်များဟာပြီးသွားမှဖြစ်ပြီးတော့ဒုတိယကြိမ်တက်တန်းအတွက်ဒါရွေးကောက်ပွဲမှာအောင်နိုင်ထားတဲ့လွတ်တော်ကိုယ်စားလှယ်များနဲ့လက်ရှိလွတ်တော်ဥက္ကဋ္ဌများပြည်ထောင်စုလွတ်တော်နိုင်ငံကြီးတွေကနေပြီးတော့မှအစည်းအဝေးတွေကိုခေါ်ပေးရမှာဖြစ်ပါတယ်ခေါ်ပေးပြီးဆိုတော့မှသူတို့ကနေပြီးတော့မှဒုတိယတက်တန်းမှာနိုင်လာတဲ့ပုဂ္ဂိုလ်များကိုနော်ခေါ်ရမယ့်နေရာမှာလည်းဒီရပောင်း60နဲ့90အတွင်းမှာသူကခေါ်ရမယ်ရွေးကောက်ပွဲကျင်းပပြီးတော့နော်ခေါ်ပြီးဆိုတာနဲ့ပြည်ထောင်စုလွတ်တော်နိုင်ငံကနေပြီးတော့မှပထမဆုံးသဘာဝပတိကိုရွေးပေးထားခဲ့ပါမယ်သဘာဝပတိကိုရွေးပေးထားခဲ့ပြီးတော့ပြီးဆိုတော့မှသဘာဝပတိကနေပြီးတော့မှဒီနောက်ထပ်လွတ်တော်ဥက္ကဋ္ဌတွေနော်လွတ်တော်နိုင်ငံကြီးတွေကိုရွေးပြီးလို့ရှိရင်သူ့ကိုတခါတည်းသူ့ကိုတာဝန်လွှဲပြောင်းပေးခဲ့မှာဖြစ်ပါဒါလွတ်တော်နဲ့ပတ်သက်လို့ပေါ့နော်
ပြည်သူ့လွတ်တော်အသစ်နဲ့အမျိုးသားလွတ်တော်အသစ်အစည်းအဝေးတွေကိုတော့ရွေးကောက်ပွဲကျင်းပပြီး3လအတွင်းခေါ်ယူကျင်းပပေးရမှာဖြစ်တယ်လို့သိရပါဗျ။လက်ရှိလွတ်တော်တက်တန်းဟာ1လကျော်သာကျန်ရှိတော့တာဖြစ်ပြီးအဲ့ဒီကာလအတွင်းမှာဒုတိယကြိမ်လွတ်တော်အစည်းအဝေးတွေကျင်းပနိုင်မှုအတွက်တာဝန်လွှဲပြောင်းမှုတွေပြုလုပ်ပေးရမှာဖြစ်ပါတယ်။လွတ်တော်အစည်းအဝေးတစ်ခုစတင်ချိန်မှာလွတ်တော်အစည်းအဝေးတွေကိုကြီးကြပ်မဲ့သဘာပတိကိုစတင်ရွေးချယ်ရမှာဖြစ်ပြီးအဲ့ဒီသဘာပတိကမှလွတ်တော်ဥက္ကဋ္ဌတွေနဲ့ဒုတိယဥက္ကဋ္ဌတွေကိုရွေးချယ်ရမှာဖြစ်ပါတယ်။အဲ့ဒီလွတ်တော်အကြီးအကဲတွေရွေးချယ်တဲ့လုပ်ငန်းစဉ်ပြီးတဲ့နောက်မှာဒုတိယသမ္မတ3ဦးအမည်စင်းတင်သွင်းတဲ့လုပ်ငန်းစဉ်ကိုစတင်ရမှာဖြစ်ပါတယ်။ပြည်သူ့လွတ်တော်မျိုးသားလွတ်တော်နဲ့လွတ်တော်နှစ်ရပေါင်းမှာရှိတဲ့တမရတော်ကိုယ်စားလှယ်တွေကတမရရွေးချယ်တင်မြှောက်ရေးအဖွဲ့တွေကိုဖွဲ့ပြီးဒုတိယတမရတအူးစီကိုရွေးချယ်ပေးရမှာဖြစ်တယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားပါတယ်။ဒုတိယတမရ3ဦးတွေကနိုင်ငံတော်တမရကိုရွေးချယ်တင်မြှောက်ထားတဲ့ပတ်သက်ပြီးမျိုးသားလွတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးခင်မောင်ရင်ကအခုလိုရှင်းပြပါတယ်
။ process ကအခြေခံဥပဒေမှာပါပြီးသားလက်ရှိတာဝန်ထမ်းဆောင်နေတဲ့နိုင်ငံကနေခေါ်ပေးရမှာအဲ့ဒီကမှာလွတ်တော်ကိုယ်စားလှယ်တွေကရောက်လာမယ်ရောက်လာတဲ့ခါကျမှဒီမှာသူဆက်လုပ်သွားမယ်တဘောရှိတယ်လွတ်တော်ကိုယ်စားလှယ်တွေလွတ်တော်တဲ့ဝင်ပြီဆိုရင်နံပါတ်1ကတစ္ဆာခဏပေါ့ခရစ်တစ္ဆာပြုတာပေါ့အဲ့ဒါပြီးတာနဲ့သူတို့နာယကအစ်စ်ရွေးမှာပေါ့နာယကအစ်စ်ရွေးပြီးတဲ့နေရာမှာနာယကဟောင်းကတာဝန်မရှိတော့ဘူးပေါ့အဲ့ဒါတွေအားလုံးကတော့အခြေခံဥပဒေမှာရှိတယ်ပြည်သူ့လွတ်တော်ဥပဒေမှာရှိတယ်ပြည်သူ့လွတ်တော်မြို့သားလွတ်တော်ဥပဒေတွေမှာပါပြီးသားဖြစ်တဲ့အတွက်ကြောင့်ဒီဥပဒေတိုင်းပဲဖြစ်ပါလိမ့်မယ်မြန်မာလွတ်တော်ကကိုယ်စားလှယ်များကြီးက168ယောက်ကဒုတိယသမ္မတလောင်းတယောက်ပြည်သူ့လွတ်တော်ကရွေးချယ်ကံကိုယ်စားလှယ်330ယောက်ဒုတိယသမ္မတလောင်းတယောက်တမရတာကိုယ်စားလှယ်နှစ်ဖက်ပေါင်းလိုက်ရင်166ယောက်သူတို့ကဒုတိယသမ္မတလောင်းတယောက်ရွေးပြီးတော့ပြည်သူ့လွတ်တော်တင်တာလေအဲ့ဒါကိုသမ္မတရွေးချယ်ရေးအဖွဲ့လို့ခေါ်တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်အားလုံးကမဲပေးပြီးရွေးတာမဟုတ်ဘူးလားအများဆုံးပုဂ္ဂိုလ်သမ္မတဖြစ်မှာပေါ့ဒါပါပဲဒါဥပဒေတိုင်းပဲခြေကံဥပဒေတိုင်းပဲကျော်လို့မရပါဘူး
အစိုးရအသစ်မဖွဲ့ခင်မှာလက်ရှိအစိုးရကလွှတ်တော်အသစ်မှာလာမယ့်အစိုးရအသစ်အသုံးပြုဖို့အတွက်ဗနာငွေအသုံးစရိတ်တွေကိုတင်ပြပေးရမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးပါရှင်ကပြောပါတယ
်။အစိုးရအဖွဲ့ဆရာက2016ဇန်နဝါရီ31မှာလွှတ်တော်ဒုတိယကြိမ်လွှတ်တော်တက်တန်းမှာရွေးကောက်ခံရတဲ့လွှတ်တော်ကိုယ်စားလှယ်ဒီလွှတ်တော်စမှာပေါ့။စတဲ့အချိန်မှာဒီအစိုးရအဖွဲ့လက်ရှိအစိုးရအဖွဲ့ကတော့မလ30ရက်နေ့ထိရှိမယ်။အဲ့တော့ဒီ2016ဆက်ခွန်ဗန္ဓာယင်းနှစ်အတွက်ဘတ်ဂျက်ကိုလက်ရှိအစိုးရကလွှတ်တော်ကိုတင်ရမယ်လွှတ်တော်ကိုတင်တဲ့အချိန်ခါမှာအစိုးရကအဟောင်းလွှတ်တော်ကအသစ်မလာ31ရက်နေ့မတိုင်ခင်အဲ့ဒီဘတ်ဂျက်တွေကိုဆုံးဖြတ်ပြီးတော့ချမှတ်ရ
အစိုးရအသစ်ဟာလာမယ့်ဧပြီလမှာစတင်တက်ဝင်မှာဖြစ်တဲ့အတွက်လက်ရှိလွှတ်တော်တက်တန်းကုန်ဆုံးမဲ့ဇန်နဝါရီလကုန်နဲ့မတ်လကုန်ကြားမှာအစိုးရအသစ်အဖွဲ့ကိုအပြီးဖွဲ့စည်းရမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ်
ဇန်နဝါရီလကုန်မှာကျွန်တော်တို့9နှစ်တင်းတင်းပြည့်တဲ့နေ့လောက်မှာနောက်ဆုံးထားပြီးတော့လွတ်တော်အစ်စ်ကိုသူကလွှဲအပ်ရမှာပေါ့လွတ်တော်အစ်စ်ကသူ့ရဲ့ procedure အတိုင်းသဘာဝပြည့်ဖွဲ့တွေလွတ်တော်ဥက္ကဋ္ဌတွေရွေးပြီးတဲ့အခါမှာအဲ့ဒီတမရရွေးတဲ့ကိစ္စတွေပြောင်းစုအဆင့်အဖွဲ့ဝင်ဝင်ကြီးတွေဒီစင်းစစ်ချုပ်တွေစသဖြင့်အဲ့ဒါတွေရွေးချယ်တာနာမည်စင်းတင်တာနည်းနည်းလေးကြာတယ်ဗျအဲ့ဒီအတွက်ကိုကျွန်တော်တို့အချိန်ပေးရတာပေါ့နော်ပြီးတာနဲ့ကျွန်တော်တို့မတ်လဒီအစိုးရတက်တန်းကကွက်တီလောက်သွားကြမှာပါဒီဓာတ်ထဲမှာသူကအဲ့လောက်လောက် gap ဖြစ်နေတယ်ဆိုတာသူလွတ်တော်လှုပ်ထုံးလုံနည်းအရာသူတို့ရဲ့ biography တင်ရတယ်ဗျအဲ့ဒီသမရတို့ဒုသမရတို့အဲ့ဒါတွေတင်ပြီးလို့ရှိရင်စစ်ဆေးဖို့အတွက်ကိုအချိန်ပေးရတယ် လွတ်တော်ဒီနေ့အဲ့နာမည်စင်းတင်လိုက်ပြီဆိုလို့ရှိရင်စစ်တော်ကိုယ်စားလှယ်ရသူတို့ရဲ့ biography ကြည့်ပြီးတော့သတ်မှတ်ထားတဲ့အကြီးအကျယ်များနဲ့တိုက်ညီမှုရှိမရှိဆိုတာစစ်ဆေးရတာလေအဲဆိုတော့အဲ့ဒါမှာနည်းနည်းကြားတယ်အဲ့ဒါတွေဖွဲ့ပြီးတာနဲ့ကျန်းစစ်စာချိန်ဆိုရမယ်ချိန်ဆိုပြီးရင်အစိုးရအဟောင်းနဲ့အနာဂတ်ကြောင်းတာသူတို့ဆက်လုပ်မှာပေါ့
နိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတနှစ်ဦးကိုတင်မြှောက်ပြီးတဲ့နောက်မှာအစိုးရအဖွဲ့ဝင်တွေကိုရွေးချယ်ရမှာဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမ္မတဟာပြည်ထောင်စုဝန်ကြီးနဲ့ဒုတိယဝန်ကြီးတွေကိုခန့်အပ်ပိုင်ခွင့်ရှိပါတယ်။အဲ့ဒီလိုခန့်အပ်ရမှာလွှတ်တော်ကိုယ်စားလှယ်တွေသို့မဟုတ်လွှတ်တော်ကိုယ်စားလှယ်မဟုတ်သူတွေကိုခန့်အပ်ခွင့်ရှိပါတယ်။ကာကွယ်ရေးပြည်ထောင်ရေးနဲ့နယ်စပ်အရာဝန်ကြီးဌာနတို့အတွက်ခန့်အပ်မဲ့ဝန်ကြီးတွေကိုတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ညှိနှိုင်းပြီးခန့်အပ်ရမှာဖြစ်ပြီးနိုင်ငံတော်သမ္မတကရထားတဲ့ဝန်ကြီးဒုတိယဝန်ကြီးအမည်စင်းကိုပြည်ထောင်စုလွှတ်တော်ထံတင်မြှောက်ပြီးပြုချက်ရယူရမှာပါ။အစိုးရအသစ်ကိုအာဏာလွှဲပြောင်းမှုနဲ့လွှတ်တော်တာဝန်လွှဲပြောင်းမှုတွေမှာလုပ်ငန်းစဉ်အားလုံးချုံချုံမွေ့မွေ့ဖြစ်ပြီးဥပဒေနဲ့အညီလွှဲပြောင်းပေးနိုင်မယ်လို့ကိုယ်စားလှယ်တွေကသုံးသပ်ကြပါတယ်ရှင်။